မင်္ဂလာပါခင်ဗျာ2024ခုနှစ်ဇွန်လ29ရက်ဇာတာပတိနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့စီစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူမန္တလေးတိုင်းမရေယာနဲ့မိုးကုတ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကဒေါန်ဆန်းစုကြည်ရဲ့ချမ်းအမှတ်54နဲ့နေအိမ်ကိုလေလံကျန်းကင်းဆေးကျပ်ငွေဘီလီယံ300နဲ့လာမယ့်ဩဂတ်လ15ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်ခရိုင်တရားရုံးကဇွန်လ29ရက်နေ့မှာဆုံးဖြတ်ခဲ့ပါတယ်။ဦးအောင်ဆန်းဦးဘက်ကလေလံကျန်းကင်းဆေးကို285ဘီလီယံအဖြစ်ဈေးလျှော့ပေးဖို့တရားရုံးကိုတင်ပြခဲ့ပြီးဒေါန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကဒီတင်ပြချက်ကိုကန့်ကွက်ခဲ့ပါတယ်။တရားရုံးကနှစ်ဖက်လုံးရဲ့တင်ပြချက်တွေကိုလက်မခံဘဲကြားရက်ကနေဈေးနှုန်းတစ်ခုတတ်မှတ်ပေးခဲ့တာလို့တရားရုံးနဲ့နှီးဆက်သူတွေကပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာဒေါန်ဆန်းစုကြည်မသိရှိရသေးပဲလေလံဆွဲခွင့်ပေးတဲ့အပေါ်ဥရီနဲ့မညီညွတ်ဘူးဆိုပြီးကန့်ကွက်ထားပေမဲ့တရားရုံးကတော့ဈေးနှုန်းတင်တဲ့လေလံဆက်ပစ်ဖို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။သမရဟောင်းဦးသိန်းစိန်ဟာအခမ်းအနားတစ်ခုကိုတက်ဖို့ဇွန်လ29ရက်နေ့မှာတရုတ်နိုင်ငံဘက်ကိုသွားရောက်ခဲ့တယ်လို့မြန်မာနိုင်ငံလုံဆိုင်ရာတရုတ်တန်ရုံကသတင်းထုတ်ပြန်ပါတယ်။ငိမ့်ချန်းစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်ထုတ်ပြန်ခြင်း290ပြည့်အထိမ့်မှအခမ်းအနားကိုသမရဟောင်းဦးသိန်းစိန်တက်ရောက်မှာဖြစ်တယ်လို့တန်ရုံကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကသမရဟောင်းဦးသိန်းစိန်နဲ့အတူမြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ MISIS ဥက္ကဋ္ဌဦးတန်ကျော်မြန်မာတရုတ်ချစ်ကြည်ရဲ့အသင်းဥက္ကဋ္ဌဦးတင်ဦးဝင်းကြီးချုပ်ဟောင်းဦးနုရဲ့သမီးဒေါ်တန်တန်နုတို့လည်းဒီအခမ်းအနားကိုတက်ရောက်မှာဖြစ်ပါလေခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့မှာစစ်ရေးတင်းမာနေတာကြောင့်အရက်သားတွေကတိမ်းရှောင်ဖို့ကြိုးစားနေပေမဲ့စစ်ကောင်စီတပ်ကထွက်ခွာခွင့်မပြုဘဲတားမြစ်ထားတယ်လို့ဒေသခံတွေကပြောပါတယ်။မြို့ပပတ်လေကိုဒဏ်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တပ်ဖွဲ့တွေကဇွန်လ26ရက်နေ့ကလေးကဝိုင်းရံထားပြီးတော့စစ်ကောင်စီဘက်ကလည်းTNL တပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့နောင်ချွေမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့မြန်မာအချင်းသားတွေကိုဇွန်လ26ရက်နေ့မှာထောင်အာဏာပိုင်တွေကလာရောက်ညှိနှိုင်းခဲ့တယ်လို့အချင်းသားကြီးကူညီနေသူတွေကပြောပါတယ်။ဖမ်းဆီးခံထားတဲ့မြန်မာဒုက္ခသည်တွေကိုမဏိပူအစိုးရကစစ်ကောင်စီလက်ထက်အတင်းကျပ်ပြန်ပို့ဖို့စီစဉ်နေတာကြောင့်ဇွန်လ16ရက်နေ့ကစပြီးအကျဉ်းသား69ဦးဆန္ဒပြနေတာဖြစ်ပါတယ်။ထောင်အာဏာပိုင်တွေလာရောက်ညှိနှိုင်းပေမဲ့သဘောတူညီမှုမရခဲ့တာကြောင့်ဆက်လက်ဆန္ဒပြနေတာလို့အိန္ဒိယမြန်မာလေ့လာစောင့်ကြည့်အဖွဲ့ဖြစ်တဲ့အိန္ဒိယ for မြန်မာတာဝန်ခံစလိုင်းတူခါက RFA ကိုပြောပါတယ်။လက်ရှိအင်ဖာအကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့မြန်မာစစ်ဘေးဒုက္ခသည်159ဦးကြန့်ရှိနေပါတယ်ခင်ဗျာ။စစ်ကောင်စီတပ်ကပြစ်ခတ်ခဲ့လို့ပြန်လည်တော်မူခဲ့တဲ့ဘကိုးမျိုးဝင်းနေမိတာယုံကြောင်းတိုက်ဆရာတော်အန်ဒီမအက်ဂီဇာပနာကိုဇွန်လ29ရက်နေ့နေ့လယ်12နာရီမှာပြုလုပ်ခဲ့ပါတယ်။ဇွန်လ10ရက်နေ့ကမန္တလေးကိုလေကြောင်းနဲ့ကြွချီခဲ့ပြီးတဲ့နောက်တတဦးလေးစိတ်အထွတ်မှာစစ်ကောင်စီတပ်ကကားကိုတနက်နေ့ပြစ်ခတ်ခဲ့တာကြောင့်ဆရာတော်ကြီးပြန်လည်တော်မူခဲ့ရတာပါ။ဇာပနာအခမ်းအနားလုပ်တဲ့ဝင်းနေမိတာယုံကြောင်းတိုက်နဲ့ဘကိုးမျိုးအတွင်စစ်ကောင်စီတပ်တွေကလုံခြုံရေးချထားတယ်လို့ဒေသခံတွေကပြောပါတယ်။ဆရာတော်ပြန်လည်တော်မူတဲ့ကိစ္စအစောပိုင်းမှာစစ်ကောင်စီတပ်ကသူတို့ပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်။ပြစ်ခတ်ခံရစဉ်ကားပေါ်မှာလိုက်ပါလာတဲ့ကံ30ဆင့်ပရိယတိစာတင်တိုက်ဆရာတော်ကစစ်ကောင်စီတပ်သားတွေကျူးလွန်ခဲ့တာဖြစ်တယ်လို့ဇွန်လ20ရက်နေ့မှာတန်ဃာတို့ကိုမိန်ကြားခဲ့ပြီးတဲ့နောက်စစ်ကောင်စီကပြစ်ခတ်မှုကိုဝန်ခံခဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်မယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။မန္တလေးတိုင်းမရေယာနဲ့မိုးကုတ်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးမရေယာမြို့နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်တထောင်ခန့်ရှိလာပါပြီ။မရေယာမြို့နယ်အရှိချမ်းအင်ကြီးမြန်ရွာမှာရှိတဲ့စစ်ကောင်စီရဲ့အမှတ်1014လေကြောင်းရန်ကာကွယ်တက်စကန်ကိုတင်ပိုက်လိုက်ပြီးလို့မရေယာမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။ဒီအကြောင်းကို RFA သတင်းတောက်မတ်ရင်မျိုးသူကတင်ပြထားပါတယ်ခင်ဗျာ။
မန္တလေးတိုင်းမတရားမြို့နယ်နဲ့မိုးကုံမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့တရားမြို့သားလူမျိုးရေးတပ်မတော် TNL ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တို့အကြားဇွန်လ25ရက်နေ့ကစလို့ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေပါတယ်မရီယာမြို့နယ်အင်ဂျင်မြန်ရွာမှာရှိတဲ့စစ်ကောင်စီရဲ့အမှတ်1314လေချောင်းရံကာကွယ်ရေးတပ်စခန်းကိုသိမ်းပိုက်ထားတယ်လို့စစ်စင်ရေးမှာပါဝင်တဲ့မရီယာမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က RFA ကိုဒီကနေ့ညနေကပြောပါဗျာ
အင်းနေမှတပ်စခန်းကိုသိမ်းလိုက်ပြီးတော့ခုသူတို့ကအဲ့လေအနေနဲ့လာကြေးနေကြဗျာသိမ်းပြီးမနစ်ကြရသိမ်းပြီးတာဗျာအခုကသူတို့အဲ့ Jet Fighter တွေလာကြေးတယ်အဲ့ဟိုနဲ့ MI-35 တွေလည်းလာကြေးတယ်ဗျာ
မန္တလေးတိုင်းမိုးကုတ်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ရှိုးကြောင်မဲမိုးမိတ်တီဘောမြို့နယ်တွေမှာဇွန်လ25ရက်နေ့ကစတင်ခဲ့တဲ့10/29စစ်စင်ရေးတကြော့ပြန်တိုက်ပွဲအတွင်းစစ်ကောင်စီတပ်စခန်း26ခုကို TNL PDF ပူးပေါင်းတပ်တွေကသိမ်းပိုက်နိုင်ခဲ့တယ်လို့ TNL ပြန်ကြားရေးဌာနရဲ့ဇွန်လ26ရက်နေ့ညနဲ့ဒီကနေ့မနက်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ဒါပေမဲ့မရီယာမြို့နယ်ကလေချောင်းရံကာကွယ်ရေးတပ်ကိုသိမ်းပိုက်တဲ့ကိစ္စနဲ့ပတ်သက်လို့တော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီတပ်တွေဟာလက်ရှိမှာမရီယာမြို့အဝင်အထွက်ကိုတင်းကျပ်ထားပြီးတော့တိုက်ပွဲဖြစ်တဲ့နေရာတွေစီမန္တလေးမြို့ပေါ်ကစစ်ကူအင်အားတွေဆက်ပြီးပို့နေတယ်လို့လည်းမရီယာမြို့နယ်မြေပြင်ကင်းတောက်အဖွဲ့တွေကပြောပါတယ်။အင်ဂျင်မြန်ရွာအနီးဝန်းကျင်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တာကြောင့်ကြေးရွာဆဲရွာကျော်ကဒေသခံ1000ခန့်ဘေးလွရာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါဗျ။ဒေသခံတွေဟာအဝတ်တထည်ကိုတခုနဲ့ထွက်ပြေးလာကြရလို့အခက်အခဲတွေရှိနေတယ်လို့မရီယာမြို့နယ်အရှေ့ရှမ်းဈေးတိကြေးရွာကအမည်မဖော်လိုတဲ့ဒေသခံတယောက်က RFA ကိုပြောပါဗျ။ခက
်ခဲရတော့အများကြီးပေါ်ဟာဘာမှမပါလာတာပြောမယ်ဆိုဝက်စားလေးလောက်ပဲပါလာတာဆိုတော့အကုန်ပြောမယ်ဆိုတော့ဘာတစ်ခုမှမပါမလားဝက်စားလေးပါလာတာခက်ခဲဆိုတော့ရှိတာပေါ့
ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေကိုတော့လက်နက်ကြီးနဲ့လွတ်မဲ့နေရာတွေမှာယာယီနေရာချပေးထားတယ်လို့မရီယာမြို့နယ်စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတယောက်က RFA ကိုပြောပါတယ
်ဒေသခံအခြေအနေကအဆင်ပြေတဲ့နေရာလေးတွေကိုစုဖွဲ့နေထိုင်မှုတွေလုပ်ပေးထားရတာပေါ့အဓိကတိုက်ပွဲဖြစ်တဲ့နေရာလွတ်တဲ့နေရာရဲ့ဒီလင်းလင်းလက်နက်ကြီးပြလို့လုံးနဲ့နေရာလောက်လေးတွေအဲသတိဆောင်စခန်းလေးတွေဆင်းပြီးတော့လုပ်ပြီးထားရတာ
လက်ရှိမှာ TNL နဲ့ PDF ပူးပေါင်းတပ်တွေကမရီယာမြို့နယ်ပန်းတလဲတောင်စခန်းကြောက်ကျန်းတောင်စခန်းနဲ့ရေစိုးတောင်စခန်းတွေကိုလည်းသိမ်းပိုက်ရရှိထားပြီလို့ဆိုပါတယ်အလားတူမန္တလေးတိုင်းမိုးကုံမြို့နယ်အနောက်ရှမ်းမှာလည်းစစ်ကောင်စီတပ်နဲ့ TNL PDF ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲရှိနေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်မကွေးတိုင်းကမြို့နယ်တချို့မှာအသားငါးတွေကိုဈေးလျှော့ချပြီးတပ်မတ်ဈေးနဲ့ရောင်းချဖို့စစ်ကောင်စီစီမံသားရိုက်ကော်မတီကဖိအားပေးနေပါတယ်ဒီလိုဖိအားပေးတာဟာမောင်ကိုဈေးကွက်တွေဖြစ်ပေါ်လာစေသလိုအထွေထွေကုန်ဈေးနှုန်းမြင့်တက်နေတာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းမဟုတ်ဘူးလို့ဈေးတွေလုပ်ငန်းရှင်တွေနဲ့ပြည်သူတို့ကထောက်ပြကြပါတယ်။ကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအထွေထွေကုန်ဈေးနှုန်းတွေအရှိန်ဟုန်နဲ့မြင့်တက်နေစေမှာဒီအခြေအနေကိုထိန်းချုပ်ဖို့အတွက်မကွေးတိုင်းကမြို့တွင်မြို့မင်းဘူးမြို့ဆက်လင်းမြို့နဲ့စင်ဖြူကျွန်းမြို့မှာစီတွေမှာအသားငါးတွေကိုတတ်မှတ်ဈေးနှုန်းတိုင်းရောင်းချဖို့စီပင်ကနေဆောင်ရွက်နေတယ်ဆိုပြီးစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကအကြေညာထားပါတယ်။ဇွန်လပထမပတ်အတွင်းမှာဝက်သားတပိတ်တာကို12000ကျပ်အမဲသားတပိတ်တာကို13000ကျပ်စိတ်သားတပိတ်တာကို16000ကျပ်နဲ့ရောင်းချရမယ်ဆိုပြီးမြို့နယ်အလိုက်စီပင်သားရရေးကော်မတီကဈေးတွေတွေကိုဖိအားပေးနေတာပါတတ်မှတ်ဈေးတိုင်းမရောင်းရင်တိုက်ကြားနိုင်တယ်လို့အဲ့ဒီမြို့ရဲ့စီပင်သားရရေးအဖွဲ့တွေကကြေညာထားပါတယ်မင်းဘူးမြို့မှာအသားဈေးနှုန်းတွေကိုတတ်မှတ်ဈေးနဲ့ရောင်းချဖို့အတွက်စီပင်သားရရေးအဖွဲ့ကလှည့်လည်ကြေညာခဲ့ပြီမဲ့ဈေးကြမသွားပဲမှောင်ခိုဈေးကွက်ဖြစ်လာတယ်လို့မြို့ကန်တူက RFA ကိုပြောပါတယ်
။ကျသားတပိတ်တာကိုဘယ်လောက်ရောင်းမယ်ဝသားတပိတ်တာကိုဘယ်လောက်ရောင်းမယ်အဲ့လိုမျိုးပေါ်ရေပေါ့နော်။အော်လိုက်တဲ့ဒီမှာတော့ပြီးပြီပါတော့စားသွားတာမျိုးတော့မရှိဘူးဗျာ
။အေယာဗရီတိုင်းပသိမ်မြို့မှာလည်းစီပင်တာယာရေးကော်မတီကအသားနဲ့ငါးဈေးနှုန်းတွေကိုတတ်မှတ်ထားတဲ့အတိုင်းရောင်းချဖို့ဇွန်လအတွင်းမှာကြေညာခဲ့ပြီမဲ့ဈေးနှုန်းကျမသွားပဲကုန်စည်တွေရှားပါပြီးဈေးတက်သွားတယ်လို့လုံးဂျုံရေးရအမြင်ဖော်လို့တဲ့မြို့ကန်တူကပြောပါတယ်အထွေထွေကုန်ဈေးနှုန်းတွေမြင့်တက်နေတာကြောင့်အသားငါးဈေးနှုန်းတစ်ခုတည်းဈေးချရုံနဲ့တော့နေတတူဝါအသုံးစိတ်တွေရော့ကျသွားမှာမဟုတ်ဘူးလို့ရန်ကုန်မြို့ရင်းမှာအသားငါးရောက်နေတဲ့ဈေးတဲ့တူကပြောပါတယ
်သူတို့ချပြီးမှအောက်ကအောက်လူကြီးကကြားမှာလေသူတို့ကဘဝမလုံလို့အောက်လူကြီးကဘလို့ဝဖြစ်မှာသူတို့ရောင်းပေးမလားဝတ်သားလို့အမဲသားလို့သူတို့အဲ့ဈေးကချပြီးမှချပြီးရောင်းရလေမချပြီးရဘလို့ရောင်းရမှာလေ
ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တို့ကတော့အထွေထွေကုန်စည်နှုန်းတွေကြီးမြင့်နေတာဟာနိုင်ငံရေးမတည်ငြိမ်တာနဲ့ထုတ်ကုန်မရှိတဲ့ပြဿနာကြောင့်ဖြစ်ပြီးဖိအားပေးတဲ့နည်းလမ်းကိုသုံးပြီးအရေးယူရုံနဲ့တော့ကုန်စည်နှုန်းမကျနိုင်ဘူးလို့သုံးသပ်ပါတယ်
ဒါကြီးတင်နေပြီစီးပွားရေးတင်နေကငွေစည်းရတော့လို့ဆင်းပါမယ်ကုန်စည်နှုန်းကညင်သွားမယ်ဒါပဲဒီလိုဖြစ်နေသေးလို့ကတော့ကုန်စည်နှုန်းတောင်းမှမကြဘူးတို့ဒီလိုမျိုးအာကိုလူဖန်ဒီလူဖန်လဲသူဖန်တော့တခြားလူကမရောတော့ဘူးလားလူရောက်တရားဖန်တော့နောက်ထပ်လွတ်မဲ့လူတွေကမရောတော့ရောက်ပါပဲရောက်ရင်ဘာဖြစ်မှာသူတို့လည်းဝယ်လာတဲ့ဈေးနဲ့မရောနိုင်အမြင့်တင်ပြီးရောက်ပါပဲအဲကုန်စည်နှုန်းကသူတို့ဘယ်လိုဖန်မယ်ထိတ်ကျုပ်လို့မရော
RFA ကနေပြုစုထားတဲ့စည်းနှုန်းရ2023ခုနှစ်ဖေဖော်ဝါရီလမှာစောင်းစည်းတပိတ်သားကို9500ကျပ်ထိရှိခဲ့ရာကနေအခုနှစ်ဇွန်လ18ရက်နေ့မှာတော့တပိတ်သားကို12000ကျပ်ထိမြင့်တက်လာခဲ့ပါတယ်။2023ခုနှစ်ဇန်နဝါရီလမှာကြားပြန်တပီကို2800ကျပ်နဲ့ဆင်းသွယ်တပီကို2400ကျပ်ရှိခဲ့ရာကနေအခုနှစ်ဇွန်လ18ရက်နေ့မှာတော့ကြားပြန်တပီကို6400ကျပ်နဲ့ဆင်းသွယ်တပီကို4600ကျပ်ထိမြင့်တက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်အာဏာသိမ်းစစ်ကောင်စီအသက်သွင်းလိုက်တဲ့စစ်မှုထမ်းဥပဒေနောက်ဆက်တွဲစစ်တနန်းတက်ဖို့ခေါ်ဆောင်ခံရတဲ့သူတွေထဲမှာအိမ်အောင်တဲ့အမျိုးသားတွေအများဆုံးပါဝင်နေပါတယ်အဲ့ဒီထဲမှာ AR တိုင်းတွင်းကရွာတရွာမှာခင်မွန်းဖြစ်သူစစ်မှုထမ်းဖို့လိုက်ပါသွားရတဲ့နောက်မိသားစုတွေစောင့်ဝင်နေရေးခက်ခဲကြက်တဲနေပြီးခင်မွန်းအတွက်လည်းစိတ်တော့ကရောက်နေရတဲ့မိသားစုတစုအကြောင်းကိုမခင်ခင်ဤကတင်ပြထားပါတယ်ခင်ဗျာ
အဲ့နနေကြဟဲ့မတည်ရောရဲ့တော့ပိုလီတော့ကတော့မောက်ဆုံးမဖြစ်အောင်ပဲရှိမှာပေါ့ကျန်တော့ဘာမှကိုကြီးမဲ့လူလည်းမရှိဘူးတောက်မဲ့လူလည်းမရှိပါနဲ့ရှိရ
ဒါကတော့ ARD တိုင်းတွင်းမှာစစ်တင်တန်းအပတ်စဉ်နှစ်တက်ဖို့မေလာကစင့်ခေါ်ခံရသူတဦးရဲ့ဇနီးတဲ့မအေးအေးပြောပြနေတာပါခင်မွန်းဖြစ်သူစစ်မှုထမ်းစင့်ခေါ်ခံရပြီးတဲ့နောက်ပိုင်းတာသမီတွေထဲကတမီးကြီးကိုကြောင်းဆက်မထားနိုင်တော့ပဲမုံယောင်းခံရတယ်လို့သူကိုယ်တိုင်လည်းရရအလုံလုံရင်းစားဝတ်နေရေးဖြစ်ရှင်းနေရပါတယ်မအေးအေးရဲ့ခင်မွန်းဟာစစ်မှုထမ်းဖို့စင့်ခေါ်ခံရပြီးနောက်ရှမ်းပြည်နယ်ကစစ်တင်တန်းကြောင်းတစ်ခုမှတင်တန်းတက်နေရတာပါစစ်တင်တန်းတက်နေရတဲ့တမက်ဖြစ်သူစီကအထောက်ပံ့မရတဲ့အပြင်ပြန်ပြီးထောက်ပံ့နေရတယ်လို့ဟာကင်ဖြစ်သူလုံကြုံရေးရမြည်လွှဲထားတဲ့ဦးမြင့်ကပြောပါတယ်
။ဘုံပြဆွဲရမြည်လို့ဒီကနေ့ပြန်ကြဖာပြီးဘုရားလေးလမ်းတော့လမ်းတော့ဒီကကြံဖာပြီးရဲ့ငွက်လေးတွေကနေလို့ချိုးတွေ့ပြီးတော့ပြိုတခါထည့်ပြရတာပဲ
။ကျုံရကြပန်းလုတ်ကင်နေတဲ့မအေးအေးရဲ့တနေ့လုံအားကဟာမိသားစုဝန်ရေးကိုဖြစ်ရှင်းဖို့မလုံလောက်ပါဘူး။ခင်မွန်းဖြစ်သူစစ်မှုထမ်းဖို့စင့်ခေါ်ခံရပြီးတဲ့နောက်ပိုင်းသူတို့ပတ်ဝန်းကျင်ကလူငယ်တွေစစ်မှုမထမ်းခြင်းလို့တိန့်ဆောင်နေကြတယ်လို့အိမ်နီးချင်းဖြစ်တဲ့အမျိုးသမီးတဦးကပြောပါတယ်
။အဖက်ရကလေးကအိမ်မှာမနေနိုင်ရပါဘူးအဲ့လိုမျိုးရှောက်သွားနေကြတာပေါ့။နောက်ရှောက်ဆောင်နေရတယ်တွေ့ရပါတယ်။တိန့်ဒီမှာလည်းမနေနိုင်ပါဘူးမိဘတွေနဲ့အတူမနေရပါဘူး။ရှောက်ပြေးနေကြပါ
စစ်မှုထမ်းဖို့စင့်ခေါ်ခံရတဲ့မိသားစုဝင်တွေအထောက်ပံ့မရတဲ့အပေါ်ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဗဟိုအဖွဲ့ဥက္ကဋ္ဌယုံစီ RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့ရုံးတာဝန်ရှိသူတဦးကပြည်သူစစ်မှုထမ်းဥပဒေအရလစာနဲ့ထောက်ပံ့ကြေးပေးတယ်လို့ဖြေကြားပါတယ်
ပြည်သူစစ်မှုထမ်းတဦးစားပေါ့နော်တဦးစားဆိုကျွန်တော်တို့ကသူတို့လက်ထဲကိုရောက်မှာကတော့2သိန်းခွဲရောက်မယ်ပေါ့နော်တဲ့နဲ့သူတို့ထောက်ပံ့ကြေးအနေထားတွေတဲ့နဲ့ထောက်ပံ့ကြေးတွေနဲ့ပေါင်းလိုက်ရင်ကျွန်တော်တို့ကတဦးစားကိုအဲ့ဒီဘက်က4,000-5,000ခွဲလောက်ပေါ့နော်အဲ့လောက်ထိတုံးမိထားတယ်ကိုယ
်မအေးအေးတို့နေထိုင်ရာရက်ွက်တွေထဲမှာစစ်မှုထမ်းဖို့မဲနှိုက်ရွေးချယ်တာတွေကိုမတ်လတတိယဘက်ထဲမှာစတင်ခဲ့တာလို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုမဲနှိုက်ရွေးချယ်ခံထားရတဲ့လူ90ကျော်ကိုစစ်မှုထမ်းအပတ်စဉ်တစ်အတွက်ခေါ်ဆောင်သွားပြီးပြီးခဲ့တဲ့မေလအတွင်းမှာတော့မအေးအေးတို့ရွာမှာစစ်မှုထမ်းအပတ်စဉ်နှစ်အတွက်မဲနှိုက်ရွေးချယ်တာတွေမလုပ်တော့ပဲနမဲတက်ပြီးစင်ခေါ်ခဲ့တာလို့ပြောပါတယ်။အဲ့ဒီလိုစင်ခေါ်ခံရသူတွေထဲမှာမအေးအေးရဲ့ခင်မွန်းဖြစ်သူသားစစ်တင်တန်းတက်ခဲ့ရပြီးကျန်းတဲ့လူငယ်တချို့ကတော့ထွက်ပြေးတိမ်းရှောင်သွားတယ်လို့ဆိုပါတယ်။မအေးအေးကတော့စစ်တင်တန်းတက်နေတဲ့ခင်မွန်းဖြစ်သူအန်ဒီရဲ့ကင်းဖို့ရှေ့တန်းမထွက်ရဖို့ကိုပဲဆူတောင်းနေပါတော့တယ
်။အားဖြင့်ညာပိုင်းအစီအစဉ်လေးဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျမ်းမာလျှော်လန်းကြပါစေခင်ဗျာ။